ငင်းငင်းရေးလုပ်ငန်းစဉ်ဖော်ဆောင်နေခြင်းနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကောင့်ထဲမဖော်နိုင်တဲ့ကာလမှာအကြီးစားတယံဇာတထုတ်ယူသုံးစွဲမှုစီမံကိန်းတွေကိုရပ်တန့်ထားဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များညီလာခံကသဘောထားထုတ်ပြန်လိုက်ပါတယ်ဒီလိုစီမံကိန်းတွေရပ်တန့်ဖို့အတွက်အစိုးရကိုတောင်းဆိုမှာဖြစ်တယ်လို့21ရာစုပင်လုံးမှာလည်းတင်ပြသွားမှာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီပြောခွင့်ရကဆိုပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့တဘောဝတယံဇာတထွေယူမှုနဲ့ပတ်သက်တဲ့သဘောထားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံးမြို့မှာ6ရက်ကြာကျင်းပတဲ့တိုင်းသားလူငယ်ညီလာခံအပြီးမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီလိုတောင်းဆိုရတာဟာဖေဖော်ဝါရီတောင်စုတိစောက်ချိန်မှာတိုင်းရင်းသားလူမျိုးတွေအကြားတယံဇာတခွဲဝေသုံးဆွဲရေးနဲ့ပတ်သက်ပြီးပြည်ပခရိမဖြစ်ပေါ်စေဖို့ရည်ရွယ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီရဲ့ပြောခွင့်ရသူမင်းအောင်ထောကအခုလိုပြောပါတယ
်ကျွန်တော်တို့မြင်လာရတဲ့အခုတိုင်းသားငယ်ညီတော်တော်များမှာဖြစ်နေတယ်။နောက်မြေကပိနေကိစ္စတွေလည်းဖြစ်နေတယ်။အဲဒီကြားထဲမှာလည်းအမစီမံကိန်းတွေကလည်းအများကြီးထွက်နေ။အဲ့ဒါမျိုးတွေကိုမဖြစ်စေခင်ဘူးနော်။ဒါဆိုတော့ဒါလည်းဖက်ဒရယ်ကိစ္စမျိုးရှင် social sharing လို့ပါလို့ကိစ္စပါလာမယ်။ไอ้ปาล่ะไอ้ขาจ่ายพีซีมันเกงเนี่ยวินนี่วินท้าเลยส่วนจะตายดาชิงๆจ้ะ resource sharing resource allocation ลงได้คํามาทักแค่ไหนนะบ่เนาะดิลูกีซ่ากันเนี่ยถ้ากูเจอรู้ว่ายัดสายขึ้นเนี่ยยัดสายไปรู้บ่เนาะดีตบท้ากูเจอรู้ว่าทุบเปลี่ยนน่ะบ่
တယံဇာတထုတ်ယူသုံးဆွဲမှုစီမံကိန်းတွေရဆိုင်ရေးအတွက်အစိုးရကိုတောင်းဆိုမှာဖြစ်တယ်လို့27ရာစုပင်လုံးမှာလည်းတင်ပြသွားမယ်လို့ဆက်ပြောပါတယ
်။ဒါအစိုးရဘက်ကတရားသက်ဆိုင်တာကိုအစိုးရဘက်ကလည်းတောင်းဆိုရမယ်။နောက်တောင်းဆိုမယ်ပေါ့နော်။နောက်တစ်ခုကဒီ27ပင်လုံးကဒီကြာဩဂတ်လ3ရက်နေ့တော့ဒီတိုင်းနာခေါင်းဆောင်တွေဒီနဲ့ဆက်ဆက်ပြီးတော့မှကျွန်တော်တို့ဒီကိစ္စကိုအရေးစုပြီးဖို့လည်းကျွန်တော်တို့ကတောင်းဆိုသွားမယ်ပေါ့နော်
။ GDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့အထူးအတွေ့အမှုကိုစားကြီးကတိုင်းသားလူငယ်ညီလာခံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပြီးတယံဇာတထုတ်ယူသုံးဆွဲရမှာလူမှုစန္ဒသဘောထားကိုအခြေခံတင်တယ်လို့ထောက်ပြပါတယ်
။စစ်မှန်တဲ့နိုင်ငံရဲ့ပြဿနာဖြေရှင်းမှာစစ်စနစ်ကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီနီးဥပဒေဒီအားလုံးလုပ်ပြီးမှပဲဖက်ဒရယ်ကိုအခြေခံတဲ့ငန်းနိုင်ခြင်းတို့ကအကြီးစားဖွံ့ဖြိုးရေးစီမံကိန်းကြီးအကြီးစားတထုတွင်ဒီတယံဇာတထုတ်ယူသုံးဆွဲမှာဆိုလို့ရှိရင်ဒီဒေတာခံလူထုနဲ့လူထုဖက်ကပါဝင်ဆွေးနွေးရတဲ့ဆုံးဖြတ်ပါဝင်ခွင့်ရှိတဲ့ဟာဒီလိုစဉ်းစားမှဒီတဘာဝတရားစင်တာစီမံခန့်ခွဲတဲ့အပိုင်းကိုစတင်လုပ်ကင်လုပ်ဆောင်လာတော့အကောင်းဆုံးပဲလို့ကျွန်တော်ပြောချလိုရပါနော
်ဇူလိုင်လ29ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိကျင်းပတဲ့တိုင်းရင်းသားလူငယ်ညီလာခံကိုတိုင်းရင်းသားလူမျိုး26မျိုးကကိုယ်စားလှယ်ရေးအပါအဝင်စုစုပေါင်းလူ960ကျော်တက်ရောက်ခဲ့ပြီး27ရာစုပင်လုံးညီလာခံမှာလူငယ်တွေပါဝင်ခွင့်ရရှိရေးအတွက်လည်းတောင်းဆိုထားပါတယ်တိုင်းသားလူငယ်ညီလာခံကချမ်းပတ်တဲ့ဆုံးဖြတ်ချက်တွေတောင်းဆိုချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်မဟာမိတ်အဖွဲ့နဲ့လုပ်ငန်းကော်မတီ5ခုကိုလည်းဖွဲ့စည်းခဲ့ကြပါတယ်